မောင်မောင်ဆရာစူရအဖွဲ့ရဲ့ခေါင်းဆောင်ကဒီဟာကိုလုတ်င့်တယ်လို့ဆိုရင်အဲ့ဒါလက်တွေ့ဖြစ်လာမဲ့အရှင်ကြီးအကြံပြင်းတယ်ပြောပါဆရာဘယ်နှစ်လောက်ရှိလဲဆရာ
ဒီကွာအရှင်တော့လောက်တာရှိတယ်မလောက်တာရှိတယ်ပေါ့မလောက်တာကတော့လုတ်ကြီးတယ်ကိုယ့်ရဲ့ဝိညာဉ်ကလောက်တယ်ပဲဆက်လုပ်နေတာပေါ့တို့လေးနေတဲ့လူတွေကတော့ခေါင်းဆောင်ကဒီလိုပြောလိုက်လို့ရှင်ငါတို့တော့ဘယ်လိုလုပ်မလဲလို့အစဉ်စဉ်စဉ်းစားပြီးတော့ပြချတဆိုင်ချတာရှိတယ်။ဒါပေမဲ့အဲ့ဒီလိုလုပ်ပြီးလုပ်ခံအကောင့်ထဲပုံမှုကအင်မတန်အားနည်းတယ်လို့ကျွန်တော်ကတော့ရှင်းနေတစ်ချက်မှမသာလုပ်ရမယ်လို့အမိတ်ပြီးမှဦးကြီးဌာနတွေကတုံ့ပြန်ကြတယ
်။ဆိုတော့အခုဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံပညာရေးနဲ့ပတ်သက်ပြီးတော့အလွတ်တက်တဲ့ပညာရေးစနစ်ကိုပြုပြင်ရမယ်ဆိုတဲ့စကားပြောသွားတယ်ဥမာအရှင်စိတ်အငြိရဲ့ကိစ္စပါဆရာ။ဒီလိုကိစ္စမျိုးကိုထောင်းဆောင်လုပ်တဲ့လူကဒါလပါလို့မညွှန်ကြားထားဘူးကညွှန်ကြားထားတယ်လို့များဆရာတို့သိရပါဗျာခင်ဗျာ
What do you want ဒီလိုချင်ညွှန်ကြားဖို့တယ်လို့ပါလို့လဲဆိုတော့မျိုးသားပညာရေးပြည်တွင်ကြောင်းလေးတွေ့ထားတာရှိတယ်ဒီနေ့တော့ CSR လို့ခေါ်တယ် Comprehensive Education Sector Reforms ကအဲ့ဒါကိုဒီနိုင်ငံဝန်ကြီးဌာနအကောင့်ထဲပေါ်နေတယ်အဲ့ဒီအကောင့်ထဲပေါ်နေတဲ့အထဲမှာလည်းပဲကျွန်တော်ကြက်ပြီးဖြေတာနေကြောင်းလေးကိုဆိုတဲ့အတခုပါပါတယ်။ပါတော့စပြီးတော့လေဒီနိုင်ငံရေးဌာနလုပ်နေတယ်လို့ကျွန်တော်ကတော့အဲ့ဒီကနားလိုက်တယ
်။အစရညွန်ကြားချက်မလို့တော့ဘူးဒါညွန်ကြားပြီးသားကပြုပြင်ပြောင်းလဲရေးအစီအစဉ်ထဲမှာကိုပါနေပြီးလုပ်နေပြီပေါ့လေ။ဆိုတော့အဲ့ဒီလုပ်ပုံလုပ်ပြီးအစဉ်စဉ်တော့ဘယ်လိုစီးရလဲဆရာ။ဒီနိုင်ငံရေးဌာနကဒါကိုလုပ်နေပြီးတော့ဘယ်လောက်ကြာပြီလဲအဲ့လား
။တိကျတဲ့ဆိုတော့လက်ထက်တည်းကနေစပြီးတော့ CSR report ကိုလုပ်နေတာဆိုတော့နှစ်နှစ်ပြီးသွားတယ်နှစ်နှစ်တစ်နှစ်ကိုတခါဆိုတော့၃နှစ်သူတို့လုပ်တယ်ပေါ့နော်။လုပ်တဲ့အခါမှာပထမနေ့ဒုတိယနေ့ပြီးတဲ့အချိန်မှာဟိုပဲကြည့်ရင်ကြောင့်လေးစပြီးတော့လုပ်ကြတယ်ပေါ့အခုတော့ရှိတာပေါ့နော်ကျွန်တော်တို့အချိန်ပေါ့အချိန်အခုဘယ်လောက်ကြီးနေနေဆက်ဆံလုပ်နိုင်လဲဒီပုံမှာတော့ဒီကုန်းဆုံးချက်လေးတွေရှိတယ
်တော့အကြံချင်းဆရာပြောတာ၃မိနစ်လောက်ကြာခဲ့ပြီပေါ့အဲ့ဆိုဘယ်လောက်ကြီးဆက်ကြမဲ့သဘောရှိပါလဲလက်တွေ့အကောင့်ထဲပေါ်လာဖို့အတွက
်ပထမတစ်ခုကရှင်စစ်သမားတွေကိုလေ့ကျင့်ကြတာအဲ့ဒီလမ်းကြောင်းပေါ်ရောက်အောင်ပြန်ပြီးပို့ရတာကအင်ကောတက်တခုလို့ကျွန်တော်ဒီလိုပဲကြည့်ရပါနော်။ဘာကြောင့်လဲဆိုတော့ဆိုးရအောက်မှာပညာရေးစနစ်ကြီးအပြတ်သွားခဲ့ပြီ။ဘာကြောင့်မို့လို့ပြန်ပြီးတော့ထူတော်မူကြိုးစားတဲ့ခါမှာဆရာမတွေကိုပြန်ပြီးချိန်ရင်းပေးနေရတာနဲ့ပြန်ပြီးတော့သူတို့စတယ်အခုတော့ကျောင်းသားပဟုထားတဲ့စနစ်ကိုပြန်ပြီးစပြီးပြုကြောင်းနေတယ်။ပြီးရင်ကျွန်တော်တို့မိကုံးပုံစံတွေလည်းကျောင်းနေတော့တော့ကြားတယ်။ဒါပေမဲ့အဲ့ဒီလိုပြုပြင်ကျောင်းတိုင်းတွေလုပ်တဲ့အခါမှာကြည့်ကြလို့လည်းတော့အဖွဲကနေမှဘလောက်ရှိရှိပေါက်တယ်ခဏပြမြင်တဲ့နေကုန်မျိုးမြင်တဲ့အဖွဲမရှိတာကရှိရင်တောင်ကျွန်တော်မကြားဘူးပေါ့နော်ဆရာမိမိလုပ်နေတာကိုထောက်ခံပေးတာမဟုတ်ဘဲနဲ့ကြည့်ကြလို့လည်းတဲ့ကဲဖြတ်ပုံဖြတ်ပြီးတဲ့ဖြတ်တဲ့အလေးထားဒီမြန်မာနိုင်ငံရဲ့ဘျူရိုကရေစီမှာအင်ပါတမအားနေတယ်အဲ့ဒီအဖွဲကြီးမရှိခြင်းကတဘာပြုပြင်ကြောင်းလဲရေးတရားပြုပြင်ကြောင်းလဲမှုကြီးကိုအလွန်နှောင့်နှေးစေလိမ့်မယ်လို့ကျွန်တော်ကတော့ဒီလိုပဲကြည့်စားတယ်
ဟုတ်ကဲ့
ဉာဏ်ကြီးရင်အဲ့ဒီလိုအဖွဲ့အစည်းမျိုးကိုဖွဲ့ဖို့အတွက်ခေါင်းဆောင်ကညွှန်ကြားသလားမညွှန်ကြားသလားပြောလားမပြောလားဆိုတဲ့ပုံမှာအများကြီးမူတည်နေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့လိုအဖွဲ့အစည်းမျိုးဟာဌာနဆိုင်ရာအစိုးရထက်တဲ့အဖွဲ့အစည်းဖြစ်နေသလားသူတို့ကဒီလိုလုပ်နိုင်ပါမလားသူတို့ဟုတ်လွတ်လပ်တဲ့ NGO ကရောမလုပ်နိုင်ဘူးလားခင်ဗျာ
လွတ်လပ်တဲ့ NGO တွေကလည်းဒီပြည်သူကြောင်းတွေကိုကြည့်နေတာတွေတော့ရှိပါတယ်ရတော့အပြင်အစိုးရတွေကအဲ့ဒီလိုတီးကြလွတ်လပ်တဲ့ဖွဲ့စည်းကိုဖက်ပြီးတော့ပါလေဒါပေမဲ့တကယ်တီးကြလွတ်လပ်တာအဲ့ဒီသဘောတော့ဒါကျွန်တော်ထူးထည့်ပြောပြမလို့ပါဘူးဒီအမျိုးသားဒီမိုကရေစီဖွဲ့စည်းကခေါင်းဆောင်နေတဲ့ဒီသဘောကိုတည်ပြီးလာပါဒါပေမဲ့အကောင့်တွေပေါ်ဖို့ပဲအကောင့်တွေပေါ်တာမရှိဘူးအဲ့ဒီလိုအကောင့်တွေပေါ်ဖို့ရွယ်ချက်နဲ့ကျွန်တော်တို့ဒီကရဲအစိုးရလက်ထက်မှာစပြီးတော့ဆောင်ရွက်ခဲ့တာလေးတွေရှိတယ်ဥပမာဖြစ်ဆိုလို့ရှိရင်ကိုယ်လေးဖွင့်မိတ်ဆက်နိုင်ငံများလည်းဝင်ဖို့ကိုယ်လေးဖွင့်မိတ်ဆက်နိုင်ငံများလည်းဝင်သွားရင်ဌာနတိုင်းဌာနတိုင်းမှာဒီကျွန်တော်တို့ဒီအရက်ဖက်အဖွဲ့ကြီးတွေနဲ့သူ့ရဲ့အစီအစဉ်ကဘာရှိလဲသူဘာတွေကိုလုပ်မယ်ဖြစ်တယ်အဲ့ဒီအတွက်ခင်ဗျားတို့ကပါပါဝင်ပြီးတော့စီမံချက်တွေရွှေ့မယ်စီမံရေးကြီးမယ်ပြီးရင်သူကဒီခုနပြောတဲ့အရက်ဖက်အဖွဲ့ကြီးတွေကဖြစ်စ်တာကိုလည်းလက်ခံမယ်မိတ်ဆက်အဖွဲ့ဝင်နိုင်ငံအချင်းချင်းအခြားသောနိုင်ငံတခုကလာပြီးတော့ဖြစ်စ်တာကိုလည်းလက်ခံမယ်ဆိုရဲဥပဒေနဲ့ partnership ပေါ့နော် UGP အစီအစဉ်ကိုလုပ်ခဲ့ကိုပြီးခဲ့တဲ့အစောတက်မှာစခဲ့တယ်ဒါပေမဲ့နောက်ပိုင်းမှာအဲ့ဒီအစောတက်ချက်မှာပဲအတန်နေနိုင်သွားတယ်အခုတက်ချက်မှာတော့လုံးဝမကြားသလောက်ဖြစ်သွားပြီပေါ့
နောက်တစ်ခုကမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်တဲ့တည်းဥပမာနိုင်ငံရေးနဲ့ပတ်သက်တဲ့ဟာရှိရဲတိုင်းရင်းသားရေးနဲ့ပတ်သက်တဲ့ဟာရှိရဲအဲ့ဒီကိစ္စမှာတော့ ဘယ်သူကသဘောမတူလို့ဖွဲ့စည်းပုံကခွင့်ပြုလို့တမတော်ဘက်ကသဘောမတူလို့စသဖြင့်ပေါ့ဆရာအတားအဆီးရေနိုင်ငံရေးအကန့်အသတ်တွေရှိပညာရေးစနစ်တည်တည်ရင်းမှာတော့ကျွန်တော်စီလောက်အဲ့လိုအတားအဆီးအကန့်အသတ်တွေတော့ရှိမှမထင်ပါဘူး။ဘာကြောင့်ဒီဟာကိုဆရာဆောသားကြောတယ်အနေဒီဘက်ကခေါင်းဆောင်မင်္ဂစီရဲ့စီပင်မဲ့လို့ဆိုတော့ဘာဖြစ်လို့စီရတာနဲ့ဖြစ်အောင်မလုပ်နိုင်ဘူးလို့ဆိုဆရာမဲ့စဉ်းစားပါဘူး။ခုနကကျွန်တ
ော်ပြောလို့ပဲလေဟိုတီကြလွတ်တတ်တဲ့ပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ရက်ပြွဲခံတွေမှာအာမနာကံပြန်လဲတုံးတအကဲဖြတ်ခံရဲသောအဆိုးရဖြစ်ဖို့လိုတယ်ပြုလုပ်ခဲ့ခြင်းဖြစ်ဖို့လိုတယ်အချို့တဲ့နိုင်ငံရေးအဆင့်ပုံကိုယ်တွေကဒါကိုသဘောပေါက်တဲ့အတွက်ကြောင့်ဆုံးဖြတ်ပြရတယ်ပြုလုပ်ခဲ့ခြင်းတွေကကြောင်းကျင်တဲ့လူတွေရှိတယ်မကြောင်းကျင်တဲ့လူတွေရှိတယ်ဒါမျိုးကိုဘယ်လိုဖြေတော်မလဲဘယ်လိုကြောင်းကျင်လာအောင်လုပ်မလဲဆိုတာကတက်လာတဲ့နိုင်ငံရေးအဆိုးရတွေကစဉ်းစားပါတယ်နောက်အဲ့ဒီလိုစဉ်းစားတဲ့အခါမှာဒီကိန်းကြီးကိုကျွန်တော်တို့ကတောင်းပေးနေတဲ့အတွက်ကြောင့်မို့လို့အကလည်းနားလည်လို့ရတယ်ပေါ့နော်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အချိန်ရတောင်းပေးနေရတဲ့အတွက်ကြောင့်အခုမိနစ်ကျော်ကာလကအဲ့ဒီဒီကိန်းကြီးဘက်မှာတောင်းပေးတဲ့ဟာကိုဖြတ်တန်းပြရတယ်လို့ထင်တယ်ဒါပေမဲ့အခုချိန်မှာတော့အပြောင်းအလဲတစ်ခုစပြီးတော့လှုပ်ဆောင်ဖို့တော့ကောင်းနေပြီပေါ့နော်ကျွန်တော်လုပ်မယ်လို့လည်းပြောနေပါတယ
်ကျွန်တော်နှစ်ခုမေးစရာတွေ့ရဘူးဆရာပြောကြည့်စမ်းပါဘျူရိုကရေစီကလက်မခံလားအခုအဲ့လိုလွတ်လပ်ပွင့်လင်းစွာဝေဖန်မှုကိုဘျူရိုကရေစီကလက်မခံလားအစိုးရကလက်မခံလားဆိုတာပထမတစ်ခုကျွန်တော်မေးချင်တာ
ဒီကူရအချင်းတော့ဥဝေဖန်နေဆိုလို့ရှိရင်ဘယ်လိုမှတော့မဆိုင်ဘူးဗျာဘျူရိုကရေစီပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်ပေါ့နော်အခုလည်းအစိုးရကလည်းလုပ်တော့လုပ်နေပါတယ်ဒါပေမဲ့တကယ်လုပ်ဖို့ပြင်းပြင်းလို့ဆိုတာကတော့နော်ဆောင်ကြည့်တဲ့အဖွဲ့တွေပါမနိုင်ငံတွေကပို့ပြီးနေစံတက်တာကိုပြရတယ်
။နောက်မိကျင်းနဲ့မိကုံတို့ဒီပညာရေးတူတူကတည်ငြိမ်မှုကိုဆောင်ပေးနေရတဲ့ကိစ္စကိုဘယ်လိုကြည့်နေရလဲ။တကယ်များပတ်သက်လို့လားဒီပညာရေးတူတူဟာတည်ငြိမ်မှုကိုဆောင်ပေးရတဲ့ကိစ္စကိုထိခိုက်စရာအကြောင်းရှိလို့လား
။တည်ငြိမ်မှုဆိုတာဒီလိုလေ။အရင်တုန်းကအခါမှအရက်ဘက်ကအရက်သားတွေကအစိုးရတက်လို့ပြန်ခွင့်ဖြစ်တတ်တာမပေးခဲ့ဘူး။ဒီကြိမ်ထဲမှာပဲဒီကစီတဲမှာရှိတဲ့လူတွေကစစ်တပ်ကဖြစ်နေတဲ့လူတွေပါတယ်အရင်စနစ်ကလာတဲ့လူတွေရှိတယ်အဲ့ဒီအခြေအနေမှာစပြီးဝင်လာတဲ့လူတယောက်တကတည်ငြိမ်မှုကိုဆောင်းပြရတဲ့နည်းပဲဖြစ်တယ်လို့ကျွန်တော်ထင်တယ်ဒါကြောင့်မို့လေဘတ်လူကြီးဖွဲ့ချုပ်ရဲ့တည်ငြိမ်မှုဆောင်းပင်းရေးကိုကျွန်တော်နားလည်လို့ရတာဒါပေမဲ့ဆရာတို့သတိထားမိမလားတော့မသိဘူးဒီနှစ်ကောမြန်မာနှစ်တစ်ခုနှစ်မှာသဗ္ဗဝိနည်းကျောတဲ့နိုင်ငံမှာတည်ငြိမ်မှုနဲ့အကြောင်းအရာကိုအကြံဉာဏ်ကိုတော့ဆိုရဲဆိုတာတော့စပြီးတော့ပြောခဲ့တယ်အသေးစိတ်လေးတွေကတော့ကျွန်တော်တို့မတွေ့ရသေးဘူးလမ်းကြောင်းပေါ်ကတော့တက်ဖို့တော့ကြိုးစားနေကြတယ်ပေါ့နော်ဒါပေမဲ့လေးကအဲ့ဒီဟာတွေကိုကိုရီးယားသတ်မှတ်ပြီးကိုရီးယားပဲကိုပြန်ပြီးအကဲချက်မှလာဒါကတော့စကားပြောနေတယ်နှစ်ပေါင်းများစွာအထက်ပြီးရေးချိုက်ပေါင်းရင်းမှတို့ပြောလာခဲ့တဲ့စနစ်ကြီးတဲ့မှာဘလို့များပေါက်ဖက်မှလည်းအဲ့ဒီလိုပေါက်ဖက်လာတော့နိုင်ငံရေးအဆင့်ပုံကိုယ်တွေကဘယ်လိုလုပ်မှာလဲ
ဟုတ်ကဲ့
ဒါအမေကထုတ်ကြတယ်အများကြီးရှိလာတယ
်ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်နောက်ဆုံးကျွန်တော်တို့ဥတီရဲ့ပညာရေးအကြောင်းကိုပဲပြောရမယ်ဆိုရင်တော့ဒီပညာရေးစနစ်အကြောင်းရေးဘယ်အချိန်မှာလက်တွေ့အကောင်အထည်ပေါ်လာမလဲထိရောက်မှုရှိလာမယ်လို့ဆရာခန့်မှန်းပါလဲဒီ NLD အစွဲနောက်ကျန်တဲ့စနစ်သက်တမ်းမှာပြင်ထင်သလားနောက်ဆက်လက်ပြီးတော့သူတို့အနာရရင်တော့ပြင်ထင်သလားဒုတိယမို့အစိုးရများအပြောင်းလဲဖြစ်ခဲ့ရင်ဒီမူတွေပြတ်သွားပြီးတော့တက်ကပြန်စားရဲဆိုတာမျိုးများဖြစ်လာနိုင်လားဆိုတာအကြံဉာဏ်လေးကျွတ်တယ်ဟောကင်းထူပေါင်းဆရာ
ဆရာဒီမူအားခွာဟာတော်တော်ကြီးတယ်ဥမာအဖြစ်တက်လို့ရှင်းပါနော်ဒီဘာအနေပြန်လာပြီးလောက်တဲ့တွေ့ကြုံရှိတဲ့ဒီနိုင်ငံသားသားဟောပခတ်တယောက်ကပြောတဲ့ပြောရပြောလို့ရှိရင်ဒီမှာရေးနေတဲ့မဟာဒန်စာရန်နေရာဥရောပနဲ့အမေရိကန်မှာရေးတဲ့အထက်တန်းစစ်စာရန်ဒီလောက်တော့စင်ကဤကမလားဆိုတာကိုသူတမယရှိတယ်လို့ပြောတယ်။သူကဘယ်တော့မှနေပြောတာလဲဆိုရင်ပြဿနာကိုသတ်မှတ်ဖို့ထုတ်ပြီးပြဿနာကိုဖြေရှင်းတောင်းတာနေရတဲ့အဲ့ဒီအချိန်ကိုမရှိသေးဘူးလို့ပြောတယ်။များသောအားဖြင့်စာတန်းတွေကဟိုကကုတရားကုပြီးပြန်ပြီးတော့ကတ်တဲ့ဟာမျိုးတွေများနေတယ်။ဒါကကျွန်တော်တို့ရဲ့အကွာအဟကိုကြောပြတာပေါ့။အဲ့ဒီလောက်ဖြစ်သွားနေတဲ့အချိန်ဒီမှာဒီကိုဘယ်လိုချုပ်မလဲ။ညနေဆိုဒါပေမဲ့တချို့နေရာတကယ်လွဲပါတယ်ဆိုရင်ဒီကျွန်တော်သဘောကိုသိမှုကိုကကျွန်တော်တို့ကအနေနဲ့တဘောပေါ့နော်။ဒါပေမဲ့တဘောကိုမပေါက်တဲ့အခါကျတော့စတဲ့ဟောနိုင်ငံကမှဖြစ်နေတဲ့ပြည်ညာကြီးတဘောသားနဲ့ဝေးနေတဲ့အခါကျတော့အခုလိုညီစရာကောင်းတဲ့ဆောင်ရွက်ပုံတွေကတွေ့နေရအောင်လို့ဖြစ်နေတယ်နော်။အဲ့ဒါဆိုတော့ဒါတန်းစာကြည့်ပေါ့နော်။အဲ့တော့ညီအစ်ကိုဘယ်လောက်ပြောခွင့်ရလဲ၊ဘယ်သူတွေပေါက်လဲ ဒီလိုစပြီးတော့တော့ဖော်ပဲအစောဖွဲ့ကြီးတစ်ခုလုံးတော့ဒီလိုဖြစ်နေတာကိုထောက်ပြမဲ့လူတယောက်မှမရှိဘူးလားဒါတွေကစဉ်းစားမဲ့ကြံစည်တာလေးပေါ့နော်